ကမ္ဘာညဉ့်ဉေးရေးနဲ့လူခွင့်ကြိုးပမ်းမှုတွေအတွက် Nobel ညဉ့်ဉေးရေးဆုရရှိခဲ့သူအမေရိကန်သမ္မတဂျင်မီကတ်တာအသက်တရာပြည့်နှစ်ရွယ်မှာကွယ်လွန်သွားခဲ့ပါပြီ။သမ္မတကတ်တာဟာ1989ခုနှစ်ဇန်နဝါရီလ20ရက်နေ့မှာအမေရိကန်ပြည်ထောင်စုရဲ့39ဦးမြောက်သမ္မတဖြစ်တဲ့ကျန်းသက်စာဆုခဲ့ပါတယ်။သမ္မတဟောင်းကတ်တာဟာသူ့လက်ထက်မှာ Egypt နဲ့ Israel ကြားညဉ့်ဉေးရေးသဘောတူညီချက်ရအောင်လို့ဆောင်ရွက်ခဲ့တာပါဝင်နိုင်ငံခြားရေးမူဝါဒဘိုင်းညီမှာအောင်မြင်မှုတော်များများရခဲ့မှုပါတယ်။ဒါပေမဲ့လို့သူတမရတက်တန်းရဲ့နောက်ဆုံးနှစ်မှာတော့အီရန်တစ်စက္ကန့်အကြက်တဲကိစ္စကလွှမ်းမိုးသွားပြီးတော့1980ခုနှစ်ရွက်ကောက်ပွဲမှာသူရှုံးနေခဲ့ရပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပပြောင်းလဲမှုတွေရှိခဲ့တဲ့2013ခုနှစ်ဧပြီလနဲ့စက်တင်ဘာလတွေမှာတော့တမရကာတာဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။တမရကာတာရဲ့ကတ်တာစင်တာဟာ2015ခုနှစ်မြန်မာနိုင်ငံရွက်ကောက်ပွဲမှာလည်းလီလာစောင့်ကြည့်သူဖြစ်ပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ရွက်ကောက်ပွဲလီလာစောင့်ကြည့်သူဖြစ်သူကိုယ်တိုင်သွားဖို့စီစဉ်ခဲ့ပေမဲ့ကျမရဲ့ချင်းဒီကြောင့်သူ့ရဲ့ကိုယ်စားမိဖြစ်သူကိုမြန်မာနိုင်ငံကိုဆေးလွတ်ခဲ့ရတယ်လို့ AP သတင်းဌာနနဲ့အင်တာဗျူးတစ်ခုမှာပြောခဲ့ပါတယ်။ American သမ္မတဟောင်းဂျီမီကာတာရဲ့ဇနီးရော့စလင်ကာတာဟာလည်းအသက်96နှစ်အရွယ်မှာပြီးခဲ့တဲ့နှစ်ကပဲကွယ်လွန်သွားခဲ့တာပါ။သမ္မတကာတာမှာသား3ဦးသမီး2ဦးကျန်ရှိခဲ့ပါတယ်။သမ္မတဂျီမီကာတာဟာ American သမ္မတတွေထဲမှာအသက်ရှည်ဆုံးသမ္မတလည်းဖြစ်ခဲ့ပါတယ်ခင်ဗျာ။